ဟာမတ်ရှိဖမ်းထားတဲ့ဒဇာဂန်တွေချက်ချင်းလွှတ်ပေးဖို့နဲ့အစ္စရေးနဲ့အပြစ်ခံရက်ဖို့အဆိုပြုချက်ကိုလက်ခံဖို့အတွက်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့နိုင်ငံပေါင်း18နိုင်ငံခေါင်းဆောင်တွေကတောင်းဆိုလိုက်ပါတယ်။ဂါဇာမှာရရှိတည်ထောင်စင်မဲ့အပြစ်ရက်ရေးချက်ချင်းလှုပ်ဆောင်တာဟာဂါဇာတလွှားလိုအပ်နေတဲ့လူသားစာနာမှုအကူအညီပေးမှုတွေတိုးမြှင့်ဆောင်ရွက်နိုင်မယ်အပြင်နှစ်ဖက်ရန်လုံမှုတွေအဆုံးသတ်ဖို့ဦးတည်လာနိုင်တဲ့အတွက်အပြစ်ရက်သဘောတူညီမှုကိုလက်ခံဖို့ချက်စပရင်းနဲ့သမ္မတအင်ဗျူထုတ်ပြန်ချက်မှာဖော်ပြပါတယ်။ဒါဂါဇာဒေသခံတွေကိုယ့်နေရာကိုပြန်ပြီးနေထိုင်ရင်းနဲ့လူသားစာနာမှုအကူအညီယူဖို့ပြင်ဆင်မှုတွေလုပ်နိုင်မယ်လို့လည်းပြောပါတယ်။အမေရိကန်နဲ့အတူအာဂျင်တီးနား၊ဘရာဇီး၊ကနေဒါ၊ဂျာမနီ၊ပြင်သစ်၊စပိန်၊ဗြိတိန်နဲ့ထိုင်းပါဝင်တဲ့18နိုင်ငံခေါင်းဆောင်တွေကအခုလိုတောင်းဆိုရတာပါ။ဂါဇာမှာအပြစ်ချက်ချင်းရရည်အတွက်ဟာမတ်ရှိဖမ်းထားတဲ့ဒဇာခံတွေကအမျိုးသမီးတွေ၊ဒဏ်ရာရသူတွေ၊တက်ကြီးဝယ်ဦးတွေနဲ့နာမကျန်းသူတွေကိုပြန်ပြီးလွှတ်ပေးဖို့ပါဝင်တဲ့ဒီတောင်းဆိုချက်ကိုဟာမတ်ရှိဘက်ကလက်မခံဘူးလို့ဘိုင်ဒန်အစိုးရအဖွဲ့အကြီးအကဲအရာရှိကချက်တပရင်းနဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒါပေမဲ့ဒီကမ်းလှမ်းချက်ကိုသူတို့စဉ်းစားနေတယ်လို့ဟာမတ်ဘက်ကအရေးလက္ခဏာတွေ့နေရတဲ့အကြောင်းလည်းပြောပါတယ်။